မြမစတဲ့ကအာနာသိပ်ပယ်ချလိုက်တဲ့အရေးသားဆွေးရခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပေါ်အာနာဂဏီကနောက်ထပ်ဆွဲချက်တွေနဲ့အရေးယူဖို့ပြင်ဆင်နေပေမဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝန်ကတော့ပြန်လွတ်ပေးဖို့တောင်းဆိုနေပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်အရေးသားဆွေးရခေါင်းဆောင်တွေကိုအားပြုလိုက်စားမှုနဲ့စစ်ဆေးနေတယ်ဆိုပြီးအာနာသိပ်စစ်ကောင်စီကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကုလသမဂ္ဂဒုတိယပြောခွင့်ရဖရန်ဟတ်ကတော့ဒေါ်ဆတ်စုကြည်ပါဝင်ဖက်စစ်ထားသူတွေကိုပြန်လွတ်ပေးဖို့အတွင်းရေးမှူးချုပ်အန်တိုနီယိုကူတာစ်ကိုလည်းတောင်းဆိုထားကြောင်းပြောပါရယ
် Regarding Aung San Suu Kyi the secretary general and others have called for her release
ဒေါ်ဆတ်စုကြည်နဲ့ပတ်သက်လို့အတွင်းရေးမှူးချုပ်နဲ့တခြားသူတွေကလည်းပြန်လွတ်ပေးဖို့တောင်းဆိုထားပါရယ်ပို့ထူးနေကလွန်ကြီးကောင်စီစီဝဲနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ကတရင်းမြေယာရေးကိုဖြေကြားရမှာလဲဒီလိုဖက်စစ်ထားသူတွေကိုပြန်လွတ်ဖို့ထပ်လောင်းပြောဆိုထားပါရယ်ဒါကိုပဲဒီနေ့ထပ်ပြောပြရစီဆိုပြီးပြောဆိုသွားတာပါ။ဥက္ကဋ္ဌကလုံချုံရေးကောင်စီကတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်သူတွေအပေါ်အကြမ်းဖက်မှုကိုရှုတ်ချပြီးစစ်တပ်အနေနဲ့ထိန်းသိမ်းသိမ်းလှုပ်ဆောင်မှုတိုက်တွန်းနဲ့ဆုံးဖြတ်ချက်တွေကိုပေါ်ထူးလေးကပဲချမှတ်ခဲ့တာပါ။လုံချုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာစစ်ကောင်စီအပေါ်တည်ရောက်မှုရှိမယ်လို့မျှော်လင့်ကြောင်းလည်းအပြည့်အဝချုပ်ကပြောဆိုထားပါတယ်။